ဒီနေ့ကျတော့တဲ့မြမယူရီယာနှစ်တကူသကြံအကြက်နေမှာလဲရန်ကုန်ပါဝင်မြို့အများစုမှာရေဘက်ကစားတာသကြံပွဲဆင်နွှဲတာတွေမရှိပါဘူး။ပြည်သူအများကတော့သကြံပွဲအစားဆက်အနာသိမ်းမှုစန့်ကျင်တဲ့တပိတ်မောက်သကြံပွဲတွေကိုအသီးသီးလုပ်နေကြပါတယ်။ရန်ကုန်ကလာတဲ့သကြံအကြက်နေအကြောင်းကိုတော့မတ်စုမွန်ကပြောပြပေးမှာဖြစ်ပါတယ်ဗျာ
။မြမနိုင်ငံမှာဆက်အနာသိမ်းကာလအတွင်းမှာကြာရောက်တဲ့မြမယူရီယာသကြံပွဲတော်ကိုပြောစရာမဟုတ်တဲ့တော်လန်သကြံအဖြစ်နဲ့လူလူကပုံဖော်ပြီးစန့်ကျင်ဆန္ဒပြမှုတွေဆက်လုပ်နေကြပါတယ်။ဒီကနေ့ကြာရောက်တဲ့တကြံအကြက်နေမှာလဲကားတကြံလောက်ကြဖို့စော်ဩတိုက်တွန်းမှုတွေရှိတာကြောင့်တချို့နေရာတွေမှာကားတွေဆိုင်ကယ်တွေနဲ့လှည့်လည်ကြပြီးဟွန်းတန်တွေကြဲကြဲလောင်လောင်တီးဆန္ဒပြခဲ့ကြပါတယ်တချို့နေရာတွေမှာတော့သွေးမတိတ်ဈေးတပိတ်လမ်းလျှောက်ချီတက်တဲ့တပိတ်တွေစသဖြင့်မြန်မာနိုင်ငံတဝန်းကနေရာအနှံ့အပြားမှာပြစ်လုခဲ့ကြပါတယ်ရန်ကုန်မှာလုံခြုံရေးအစ်စ်အစေးတွေတင်းကျပ်နေတဲ့ခြားကပဲကားတပိတ်ကိုဆင်နွှဲခဲ့ကြပါတယ်အစစ်အစေးတွေများလွန်းတဲ့အတွက်မနေ့ကလောက်တော့ဆန္ဒပြအင်အားမများဘူးလို့အင်ဂျင်နီယာတပိတ်စီကြောင်းမှာပါဝင်သူတဦးကပြောပြပါဗျ
။တပိတ်ကြီးနေကြလေကားတပိတ်လောက်ကြရပါတော့။တချို့ကတော့ပုံလုံးကြီးပဲတပိတ်လောက်ကြရတယ်မကြမ်းဘူးမှာတော့ဟုတ်။ထွက်တဲ့လောက်တယ်မနေ့ကစီတပိတ်လောက်တော့မများဘူးပေါ့နော်။အဲနေ့မြို့အစ်ကြီးလောက်ကြပါလေဟုတ်။ညနေတိုင်းညနေတိုင်းလို့လို့ပျောက်ကြစင်းနေလောက်ကြပါလေဟုတ်။ညနေရက်မှာဒီနန်းလေးလို့အင်အားအများကြီးရှိတာမျိုးလို့လည်းမျိုးကလို့လို့ဖြစ်တာပေါ့နော်။ဘယ်လိုမျိုးလောက်ကြတာမရှိဘူးကြဟုတ်။လို့ကြောင်းရင်းကတက်နေတယ်ခင်ဗျာ။ဟောက်ဒီနိုင်ရက်တစ်ခါတစ်ခြားတော့မင်းကနည်းနည်းပါးဖြစ်တယ်။မင်းတို့ဆန္ဒပြလောက်က
ကလေးမျိုးမှာတော့ဒီကနေ့ဆန္ဒပြသူအင်အား900နီးပါးလောက်ဆန္ဒပြခဲ့ကြပါတယ်။လက်နက်ကင်တပ်ဖွဲ့ဝင်တွေဘက်ကလမ်းတိုင်းနီးပါးမှာအတားအဆီးတွေကင်းမုန်းနေနဲ့စောင့်ကြပ်နေတာတွေရှိတာကြောင့်အထူးခိုက်အနည်းဆုံးဖြစ်နိုင်တဲ့နေရာတွေကိုရွေးပြီးဆန္ဒပြနေကြတယ်လို့ဆန္ဒပြပွဲမှာပါဝင်သူတဦးကပြောပြပါတယ်။ကလေးမျိုးရဲ့ဒီကနေ့သပိတ်မှာစီဗီအန်လှူရှားမှုမှာပါဝင်တဲ့သူရဲကောင်းတွေအတွက်လက်ခုပ်တီးပြီးတော့ဂုံးပြူတာကြာဆုံးသွားတဲ့အာဇာနည်တွေကိုအလေးပြုတာနဲ့တန်ကြပ်ထိုးတာတွေပြုလုပ်ခဲ့ကြပါတယ်။လက်ရှိကလေးမျိုးမှာထွက်ပြေးတိမ်းချောင်နေတဲ့လူငယ်တွေကိုစစ်စင်ရေးတပွဲနည်းမြင့်ရှင်းလင်းရေးတွေတောက်လျှောက်လုပ်နေတဲ့အတွက်တိုက်ပွဲပုံစံဖော်ဖို့စီစဉ်နေတယ်လို့ဆန္ဒပြပွဲမှာပါဝင်သူတဦးကပြောပြပါတယ်
။ဆန္ဒပြတာတော့ပုံမှန်မှာပဲဗျာ။မသူတို့ကတော့ဟိုလိုက်ရှာတယ်။သူခဲတဲ့နေရာဟိုကကျွန်တော်အေးအေးဆေးဆေးဆန္ဒပြလို့ပြီးတယ်ဗျာ။ကျွန်တော်နေကင်းကတော့ကျွန်တော်ပြဿနာကြီးမှာတော့မှတီးတန်ပေါ့နော်အတာတကြာဆန္ဒပြရလေရှိရဗျသူကနေနေရှင်းလင်းကြီးတောက်လျှောက်လုပ်နေပေါ့နော်ကျွန်တော်တို့ဒီတောင်ချေဘက်တွေကိုတိတ်ဆောင်သွားတဲ့တောင်သားအချို့ကြီးရှိရဗျအိမ်ကြံလို့မရတဲ့လူတွေအဲ့ဒါတွေကိုတောက်လျှောက်နေပြီးရှင်းလင်းကြီးလုပ်နေရဆက်စင်ကြီးတစ်ခုပေါ့အဲ့ဒါတော့တော်တော်ဆိုးတယ်ဗျကျွန်တော်တို့ကတော့ဆန္ဒပြတဲ့လမ်းစဉ်အတိုင်းတော့နေစဉ်သွားနေမှာပေါ့နော်ဒီပြင်ကျွန်တော်တို့ကတိုက်ပွဲကိုလည်းကျွန်တော်ပုံစံဖော်ဖို့ရှိပါတယ်ဗျကလေးမျိုးကတော့ဆက်ပြီးတော့တိုက်နေဦးမှာပါရ
။တနင်္လာနေ့တိုင်းဒဝဲမြို့မှာတော့ဒီကနေ့မနက်ပိုင်းမှာမုံလုံးရေပေါ်တွေအတာအိုးတွေနဲ့တပိတ်ဆေချောင်းချီတက်ဆန္ဒပြခဲ့ကြပါတယ်။ညနေ3နာရီဝန်းကျင်လောက်မှာတော့ဆန္ဒပြလူအင်အား300လောက်နဲ့လှည့်လည်ဆန္ဒပြဖို့စီစဉ်ထားပေမဲ့လက်နက်ကင်တပ်ဖွဲ့တွေရောက်လာပြီးပစ်ခတ်ခဲ့ပါတယ်။ဒါပေမဲ့ထိခိုက်မှုတော့မရှိခဲ့ဘူးလို့ဒဝဲတပိတ်ဆေချောင်းမှာပါဝင်သူတဦးက VOA ကိုပြောပါတယ်
။ညနေ3နာရီခွဲလောက်မှာဆေချောင်းထွက်ဖို့လုပ်တယ်။အာလဝဲကျော်ဆိုတဲ့ရပ်ကွက်မှာဆေချောင်းထွက်ဖို့လုပ်တာနဲ့လေကြီးကားတွေရောက်လာပြီးတော့မထွက်ဖြစ်လိုက်ပဲနဲ့အာယုတွဲတဲ့အနေနဲ့ဒီဆိုင်ကယ်တပိတ်ဆီချောင်းကထွက်တယ်ထွက်တဲ့ချိန်မှာဆိုင်ကယ်တပိတ်ဆီချောင်းကိုတနတ်တည်နဲ့ဖြစ်တယ်အဲဖြစ်ခိုက်တန်ရတာတော့မရှိဘူးအခုလောလောဆယ်အဲ့ဒါနဲ့အခုအမှလူကြီးခွဲပြီးတော့ဒီပြည့်ရက်ွက်မှာပြန်ထွက်နိုင်ဖို့အကျိုးစားနေကြတယ်အခုပြန်ထွက်တော့မယ်ခဏနေကြရတယ်ဒီလိုဆိုပြင်းခံပြီးဒီဟိုကတပိတ်ဆီချောင်းထွက်လို့ကိုမရအောင်ဒီစကားတွေတက်ပြောင်းရက်ွက်တွေအဲမှာတလန်းဝင်တလန်းထွက်နေတဲ့အချိန်မှာမရရအောင်သူတို့ကလူစုပြီးတော့ဆက်ဖို့လုပ်ကြတယ်။ဒါပေမဲ့မရတဲ့ခါကျတော့လဝဲကျော်ရွာဘက်ကနေဒီတော့လဝဲကျော်ရက်ွက်ကနေအခုဒီရက်ွက်ကိုမှချက်ချင်းပြန်ထွက်နေအောင်သူတို့ကလုပ်နေကြတယ်အဲ့လိုလေ။ခဏနေစံပြထိုးကြမယ်လို့ပြောတယ်။အဲ့ဒီရွာကနေနဲ့ဒီမှာစစ်ကြောင်းနဲ့ပေါင်းပြီးတော့လေ
။ရွှေဘိုးမုံရွာမြင်းချံပကံဖာကန်မိထီလာစတဲ့မြန်မာနိုင်ငံတိုင်းနဲ့ပြည်နယ်အနှံ့ကနေရာအနှံ့မှာကားတပိတ်ဆိုင်ကယ်တပိတ်ဆေးတပိတ်မိုးလုံးရေပေါ်တပိတ်ဝန်းနေချင်းတပိတ်ဈေးတပိတ်စသဖြင့်ဆရာနာရှင်စန့်ကျင်ဆန္ဒပြလှုပ်ရှားမှုတွေကိုပုံစံမျိုးစုံနဲ့ပြုလုပ်နေကြပါတယ်။ဆရာနာတင်ခဲ့ပြီးတဲ့နောက်လုံခြုံရေးတပ်ဖွဲ့တွေရဲ့ပြစ်ခတ်နှိမ်နှင်းမှုကြောင့်တည်ဆုံသူပေါင်းက900ကျော်သွားပြီးဖမ်းဆီးခံထားရသူပေါင်း3000ကျော်အထိရှိနေစေမှာတော့ပျော်စရာတကြံမဟုတ်တဲ့တော်လန်တကြံလှုပ်ကြဖို့ဆန္ဒပြသူတွေကစောနေကြတာပါ။တကြံအကျိုးနည်းကအတာအိုးတွေပေါ်မှာဆရာနာရှင်ကိုတော်လန်နဲ့စာသားတွေရေးပြီးအတာအိုးတပိတ်ကိုဆင်နွှဲခဲ့ကြသလိုတကြံအကျနေမနေ့ကလည်းຫນွေဦးတော်လန်ရေးမှာစေုပ်ချုပ်ရေးကောင်စီလက်အောက်ခံလက်နက်ကိုင်တွေရဲ့အကြမ်းဖက်မှုကြောင့်ကြာဆုံးခဲ့ရသူတွေကိုအောက်မေ့တတတဲ့အနေနဲ့အနီရောင်ဆေးတွေကိုပတ်ဖြတ်ပြီးသွေးမတိတ်တပိတ်အဖြစ်တော်လန်တကြံကိုဆင်နွှဲခဲ့ကြပါတယ်။ မနေ့ပြန်အတက်နေမှာတော့ဝန်နေချင်းတပိတ်နှစ်ဆန်းတရက်နေမှာတော့ဆူတောင်းတပိတ်ဖြစ်နေဆင်ရွှဲကြဖို့ဆန္ဒပြဥဆောင်သူတွေကလူလူကိုတိုက်တွန်းထားကြပါတယ်ရှင်
မဆုမွန်ပြောပြသွားတာပါ